ျွန်တော်ညဝင်းအောင်ပါခင်ဗျာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်သမ္မတအသည်အဖြစ်ချမ်းသစ္စာကျင်းဆိုမဲ့ဇန်နဝါရီ20ရက်နေ့မှတိုင်ခင်နိုင်ငံတော်ဝန်လက်နက်ကင်ဆောင်ဆန္ဒပြတာတွေပေါ်ပေါက်လာနိုင်ခြင်းရှိတဲ့သတင်းတွေကြောင့်ပြည်내အသီးသီးကမြို့တော်တွေမှာရှိတဲ့လွှတ်တော်အဆောက်အုံတဝိုင်းနဲ့အရေးပါတဲ့နေရာတွေမှာလူညုံကြီးတင်းကျပ်ထားတဲ့အခြေအနေကိုတင်ပြခြင်းပါတယ်ဇန်နဝါရီ6ရက်နေ့ကဝါရှင်တန် DC ကအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့ဖြစ်ရပြီးနိုင်ငံတော်ဝန်ပြည်내တွေရဲ့မြို့တော်တွေမှာလက်နက်ကင်ဆန္ဒပြတာတွေဖြစ်လာနိုင်တယ်လို့FBI ကသတိပေးထားပါတယ်ဒီသတိပေးချက်နဲ့အတူလူညုံရေးကိုလည်းအထူးတိုးမြှင့်တင်းကျပ်ထားပါတယ်အစိုးရရုံးဆိုင်ရာဝါရှင်တန် DC မြို့တော်ကနိုင်ငံတော်ရဲ့လွှတ်တော်အဆောက်အုံတဝိုက်သမရအီမြူတော်နဲ့အခြားအထင်ကြီးနေရာတဝိုက်မှာလူတရကျော်တဲ့တန်စကားခြံစည်းရိုးတွေနဲ့ကာယံတားမြစ်ထားပြီးပြည်နယ်လူညုံရေးတပ်နဲ့ရဲတပ်ဖွဲ့အင်အားတောင်းတဲ့ချီချထားပါတယ်ဒီမြင်ကွင်းကို DC မြို့ရဲ့နေ့စဉ်ဝင်ထွက်သွားလာအလုပ်လုပ်နေတဲ့ဦးမျိုးစောကပြောပြပါတယ
်ဒီလမ်းမှာဘယ်ရနေစပိတ်ထားလဲဆိုတော့ကျွန်တော်တို့ KC တခြားလုံးပိတ်ထားပြီးမှဒီစောက်တန် area ပတ်လဲဒီ capital ပတ်လဲ white house ပတ်လဲစံတကားကြီးကာလာကြီးထပ်ပြီးတော့လူကိုထိုက်ပြင်းတဲ့လောက်သွားလို့ရအောင်တော့ဖြတ်ဖို့သူကပေးရတယ်လက်နဲ့ကင်အဆောင်ရလဲလက်နဲ့အပစ်ကြီးနဲ့အကောင်းကြီးနဲ့ကြီးပဲသူတို့လုံရွေးယူတာတယ်အမတ်တန်များတယ်အမေရိကန်သမိုင်းမှာတခါမှတော့ဒီလိုမတွေ့ဘူးသမားဂျိုးဘိုင်ဒန်ရဲ့ဒီပွဲကိုအမတန်မှသူတို့ဒုံလုံးချုံချုံလှုပ်ထားတဲ့သဘောရှိပါရဲ့ဒေါ်နယ်ထရန့်သမားရဲ့မစင်ကျင်မှုကြောင့်ဒီလိုဖြစ်တယ်ပဲကျွန်တော်ယူဆရှင်းပြောရင်ငင်းငင်းချမ်းချမ်းလေးနဲ့ကောင်းမြတ်တဲ့ဒီသမားနန်းတက်ပွဲကြီးကိုဖျက်ရမှာကိုမဖြစ်ချင်သူဆန္ဒကြီးအခုဒီဝင်မခံဘူးဆိုတာဒါမကောင်းတဲ့လက္ခဏာကြီ
း2020ရွေးကောက်ပွဲမှာဒေါ်နယ်ထရန့်နဲ့ဂျိုးဘိုင်ဒန်တို့ကြားအကြိတ်နဲ့ဖြစ်ခဲ့ရတာကဂျော်ဂျီယာပြည်နယ်ဖြစ်ပြီးအစိုးပိုင်းကထရန့်အနိုင်ရမယ်ထင်ကြီးရှိခဲ့ပေမဲ့မဲအလုံးရွတ်တက်ပြီးချိန်မှာရှုံးနေခဲ့ရတဲ့ပြည်နယ်ဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်ရဲ့မြို့တော်အတ္တလန်တာကလုံခြုံရေးအနေထားလူတွေရဲ့စိုးရိမ်စိမ်းနဲ့ပတ်သက်လို့ပြောလာသူကအဲ့ဒီမြို့မှာနေတဲ့ဦးစော်ကြီးဖြစ်ပါတယ
်။ဂျော်ဂျီယာလွှတ်တော်ရဲ့အနာတဝိုက်မှာတော့စံစုချုပ်တွေကာထားတယ်။စံစုချုပ်လုံခြုံရေးကာထားပြီးတော့လုံခြုံရေးကြီးချထားတယ်။အဝင်ထွက်မှာရောအဆောက်တွေတင်းနေကြထားတယ်။အပြင်အထဲမှာရောအပြည့်ဝချထားတယ်။ပြီးတော့ရေကားတွေအပြည့်ရောက်နေပြီပြီးလို့ရှိရင်ဒီနယ်လုံရေးတပ်ဖွဲ့တွေအင်အားအပြည့်နဲ့ယူနီဖောင်းအပြည့်စုံနဲ့ကိုလုံးချထားတယ်နောက်ပြီးတော့ပပလက်မှာမိုင်းရှာမိုင်းရှင်းအကုန်လုံးဟိုလေကြက်ကြက်နဲ့လုံနေကြတယ်နောက်ပြီးတော့အချို့ကားကြီးတွေဟိုလူရန်များလို့ရှိရင်စစ်တယ်နောက်တစ်ခုကဒီရေပိုင်းအင်းမှာလက်နက်တွေကိုပြန်ရောင်းတဲ့ဆိုင်မှာသွားပြီးတော့သူတို့တန်းစီပြီးတော့ဝယ်ကြတာပေါ့နော်အဲ့တော့လူတွေကတိုးလို့တိုးလို့နဲ့ဖြစ်နေတယ်နောက်တစ်ခုကဘယ်လိုလုပ်ကားတွေပါတွေနဲ့လည်းရေထောင်လို့သွားလာတာသိမရှိသေးဘူးအခြေအနေကတမျိုးရွေးပြ
လူတွေတော်တော်များများကနန့်နေတယ်အခြေခုဖြစ်ခဲ့ပြီးရှိတော့ဆိုတဲ့အချက်တွေရှိတော့ကျွန်တော်လည်းတတိထားပါတယ်အပြေမတော်ရေးပါဘူ
းလက်နက်ကင်ဆန္ဒပြမှုတွေဖြစ်လာနိုင်တယ်ဆိုတဲ့ FBI ရဲ့တတိပေးချက်ကြောင့်အမေရိကန်နောက်ဘက်ကျန်းကယ်လီဖိုးနီးယားပြည်နယ်မြို့တော်ဆက်ကရာမန်တိုမှာလည်းလုံခြုံရေးတင်းကျပ်ထားကြောင်းဆန်ဖရန်စစ္စကိုမြို့မှာနေတဲ့ဦးကူကိုလေးကပြောပြပါတယ
်အဓိကတော့ကပီတယ်မှာသူတို့တွေကဆန္ဒပြကြမှာဖြစ်တဲ့အတွက်ကြောင့်Sacramento မှာတော့သူတို့လုံခြုံရေးတွေယူထားတာရှိတယ်။ဒီ plate တွေမကဘူး National Guard ပါ ready လုပ်ထားတဲ့သဘောရှိပါတယ်။ဘာဖြစ်လို့လဲဆို Amendment နှစ်အရာဆန္ဒပြတဲ့လူတွေကလည်းလက်နဲ့ကင်ပြီးတော့ဆန္ဒပြကြမှာ။ခင်ဗျားတို့တွေ့မှာပေါ့ Devin State တွေမှာအရင်တုန်းကဒီ Donald Trump ရဲ့ supporter တွေကဆန္ဒသွားပြတဲ့အခါမှာလက်နဲ့ဒီအပြည့်စုံပဲလေ။အဲ့တော့သူတို့တဲမှာလည်းစစ်မှုထမ်းဟောင်းတွေပါတယ်ဆိုတော့ဗျာဒါလက်နဲ့ကင်ဆောင်ခွင့်လည်းရှိတယ်ဆန္ဒပြခွင့်လည်းရှိတယ်ဒါပေမဲ့ပဋိပက္ခဆိုတာဆန္ဒကြီးပြနေရင်တရားလောက်ကထားဖောင်းလိုက်ဘုံနဲ့ဒိုင်းကြီးနဲ့ဒီဖြစ်သွားနိုင်ပြကြခတ်ကြမယ်ဆိုမလူလားအတာဒီဟိုမသေးသေးနဲ့တည်ကုန်တာဒီဖြစ်မှာပေါ့ဗျာအဲ့အတွက်ကြောင့် National Guard ကြီးကတော့အစင်းနဲ့လောက်တာပါအခုက Democrat နဲ့ Republican ရဲ့ policy issue မဟုတ်လေအခုကအမုန်းတရားပေါ့အဆုံးရောက်တဲ့အဖြူတွေကဒီနိုင်ငံကိုသူတို့ပဲအုပ်ချုပ်ရမယ်ဆိုတဲ့စိတ်မျိုးသူတို့မှရှိကြတာ ਉ အဲ့တော့ကိုကတော့သတိဝိရိယနဲ့နေကြရမယ်သဘောရှိတာပေါ့
မြို့တော်ဝါစင်တန်ဒီစီကိုကာကွယ်နိုင်ဖို့ပြည်နယ်လုံခြုံရေးတပ်ဖွဲ့ဝင်2000ကျော်နဲ့အခြားဌာနတွေကရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာခြားထားပါတယ်။ဒုသမရမိုက်ဖန့်စ်ကတော့သမရကျန်းသစ္စာချင်းစုပွဲကိုဘေးကင်းလုံခြုံမှုရှိစွာကျင်းပနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်သူတွေကိုအာမခံတတိပေးထားပါတယ်ခင်ဗျာ။